ဟုတ်ကဲ့ခင်ဗျာအခုဗမာပြည်မှာတုံးနေတဲ့နှုံးမုံတွေနဲ့ပတ်သက်ပြီးတော့လေတီးတလောက်လေးနည်းနည်းလောက်ရှင်းပြပါအောင်ခင်ဗျာ
ကျွန်တော်တို့စီကမုန်တိုက်တွေကတုံးတဲ့နှုံးမုံတွေကကျွန်တော်ကနေယူစီလန်လာတဲ့နှုံးမုံတွေတို့ကကြော်ညာကြတယ်လေဟိုတချို့ရပြောတာကလည်းနေယူစီလန်နဲ့တရုတ်နဲ့ပေါင်းလုပ်တယ်အဲ့နှုံးမုံတွေကိုမြန်မာပြည်ကိုသွင်းတယ်ဆိုတော့ဒါဆိုရင်ကျွန်တော်တို့စားနေတဲ့မုန်တွေကဒီတရုတ်နှုံးမုံတွေလည်းလုံထားတယ်လို့ဖြစ်နေတာပေါ့နော်ဟိုအရင်တော့နေယူစီလန်နှုံးမုံဆိုပြီးတော့ကျွန်တော်ကတကယ်ပဲနေယူစီလန်လာတလားလို့ထင်တာပေါ့နောက်တချို့ကုန်တယ်တွေကပြောတော့မှဒီနယူးဇီလန်နဲ့တရုတ်နဲ့ပေါင်းပြီးတော့လုပ်ထားတဲ့နှုတ်မုတ်တွေကိုတွင်းပြီးတော့လုပ်နေတာဆိုတော့ဟိုကျွန်တော်တို့တနိုင်ငံတော့ကလူလူပေါ့နော်မုတ်တိုင်မျိုးစွာဝယ်ထားနေတဲ့လူလူပါဒီကိုမတိလိုက်ပဲနဲ့တရုတ်နှုတ်မုတ်နဲ့လုပ်ထားတဲ့ဒီအစိမ့်နဲ့လုပ်ထားတဲ့မုတ်တွေကိုစားမိနေတယ်လို့ဖြစ်နေတာပေါ့ဒါပေမဲ့ကျွန်တော်တို့ကလည်းဘယ်တိနိုင်မှာမလဲမုတ်ကိုရောင်းနေဆိုဝယ်ထားလိုက်မှာပဲမုတ်တိုက်ပိုင်ရှင်နေနေတာကိုသုံးတဲ့နှုတ်မုတ်ကအန္တရာယ်ရှိမရှိတိတဲ့တာပေါ့နော်ဒီလူတွေကတော့ကျွန်တော်မတိနိုင်ဘူးပေါ့
ဆိုတော့ဟုတ်ကဲ့အခုဗမာပြည်မှာလေဒီကလေးတွေကိုပေါ့ဒီတရုတ်ပြည်ကလာတဲ့နှုတ်မုတ်တွေတိုက်နေတာဘယ်လောက်များများတွေ့ရလဲခင်ဗျာ
ရာဂိုင်းတော့တော်တော်များများပဲကျွန်တော်တို့ဒီမှာကနှုတ်မုတ်ကနှစ်မျိုးရှိတယ်တရုတ်သုံးရင်တော့မသုံးလို့ရှိရင်ဒီလိုစူပါမားကတ်တွေမှာတွင်းထားရပေါ့နော်ဆန်ဂျီမီဒူးမတ်တို့ဘာလို့အဲ့လိုမျိုးလက်တူချင်းတို့သုံးဒါပေမဲ့တောင်ယုံတန်ယုံအလဲလက်တန်းသားနဲ့စင်ရသာလူတွေကဒီလိုနှုတ်မုတ်အကောင်းဆုံးတွေကိုမသုံးနိုင်ကြဘူးဆိုတော့ဒီလိုမျိုးနေရာတကာမှာပေါပေါများဝယ်လို့ရတဲ့တရုတ်နှုတ်မုတ်ကိုပဲတုံးနေတာပဲများတယ်ရာခိုင်နှုန်းများတယ
်ဆိုတော့အဲ့တော့အဲ့လူတွေဒီယောဂရမရဆိုတာရောကျွန်တော်မြန်မာပြည်မှာတီးဖို့လွယ်ကူပါမလားခင်ဗျအ
ေးမလွယ်ကူထင်တယ်ကျွန်တော်တို့ဒီမှာဒီတရုတ်နိုင်ငံကကိုပစ္စည်းတွေမကဘူးကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုပစ္စည်းတွေတော့ပါကဒီအစားအစာတင်ဆေးဝါးဒီလုံခြုံမှုဆိုတာမရှိဘူးလေကျွန်တော်တို့ငွေလူတီးတုံးတာဆိုတာဒီချီဆိုးသေးပါတဲ့ဒီစိတ်ဆိုးရတဲ့တုံးခံနေရတာပဲလေဒါကိုပြည်သူတွေကဘယ်နဲ့အောင်တိုင်အောင်မှန်းလည်းမသိဘူးဘသူကစစ်ဆေးပေးမှန်းလည်းမသိဘူးဆိုတော့ကိုယ်နိုင်ငံတွင်ပစ္စည်းတော်မှာဒီလိုဖြစ်နေရဆိုရင်ဒီတရုတ်ကလာတဲ့လူမှုအနေနဲ့ရှိတာကတော့ပြည်သူတွေကတိတ်ကြီးမဆိုင်နိုင်ကြပါဘူ
းဆိုတော့အခုကတော့လေဟိုအစိုးဆုံးကတော့ဒီကလေးတငယ်တွေထိနေတဲ့ကိစ္စပေါ့နော်သူတို့တွေစိတ်တောက်ပါတယ်တရုတ်နှုတ်မုံတွေကိုသုံးလို့ကြောက်ကတ်မှာကြောက်တယ်တဲ့ယောဂါတွေဖြစ်တယ်ပေါ့နော်အဲ့လိုဆိုတဲ့ခါကျတော့ကျွန်တော်တို့ဒီဈေးကွက်မှာရှိတဲ့ဒီကုန်တယ်တွေအနေနဲ့ရောတကယ်လို့သာအဲ့လိုမျိုးအစိတ်တော့ပါတဲ့နှုံးမုံတွေလိုမျိုးပေါ့နော်ဖြန့်ချိနေတာမျိုးတွေ့သူတို့အနေနဲ့ရောဘယ်လိုလုပ်နိုင်မလဲလို့ထင်လဲခင်ဗ
ျကျွန်မထင်တာကတော့မြန်မာပြည်ကုန်တယ်တွေအနေနဲ့ကတော့ဒီအစိုးရကဥပဒေတရားနဲ့မတားပေးဘူးဆိုရင်တော့ဆက်ရောက်နေဦးမယ်လို့ထင်တာပဲဘာဖြစ်လို့လဲဆိုတော့တခါတလေကြရင်ကုန်တယ်တွေကိုယ်တိုင်ကစေးဝါးတွေပါရက်လွန်နေရဆိုရင်တော့မှသူကဒီလိုပဲရောင်းလိုက်ကြတာပဲလေဒီလိုအစိုးရအနေနဲ့တခုခုတားမြစ်ပေးတာမျိုးပိုင်တွေတာမျိုးမလုပ်ဘူးဆိုရင်တော့လေကုန်တယ်ရလဲရောင်းပါပဲဖီတူရလဲတုံးပါပဲအဲ့လိုပြဿနာတော့ရှိမှထင်တယ်
ဟုတ်ကဲ့အခုလို့ရှင်းပြရတဲ့အတွက်ကျေးဇူးပါပဲနော်